ဒုတိယကွာဆက်နာစီတွေပေါ်အောင်နိုင်ခြင်းနဲ့အမှားရပွဲနဲ့ဖြစ်မေလာရှိရန်တွေကိုတရားဝင်သတ်မှတ်ပြထားလိုက်တဲ့ဥပဒေကိုယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကလက်မှတ်ရေးထိုးလိုက်ပါတယ်။မေလာ9ရက်နေ့ကိုလည်းဥရောပနေ့ဖြစ်သတ်မှတ်လိုက်တဲ့အကြောင်းအခုလိုပြောပါတယ်
။ Мы боролись от тоди и боремся зараз заради того, чтоб никто и никогда снова
ဒီကနေ့ဥပဒေကိုကျွန်တော်လက်မှတ်ရေးထိုးလိုက်ပါတယ်။မနက်ပိုင်းကစပြီးနေ့တိုင်းမေလာ9ရက်နေ့ကိုသမိုင်းဝင်စည်းလုံးညီညွတ်ခြင်းဖြစ်ကျွန်တော်တို့အထိတ်မှပြုကြမှာပါ။နာဇီဝါဒကိုချိန်မုံခဲ့တဲ့ဥရောပတိုက်သားတွေစီးလုံးညီညွတ်ကြပြီးရုရှားဖက်ဆစ်ဝါဒကိုအနိုင်တိုက်ကြမှာဖြစ်ပါတယ်လို့သမ္မတဇယ်လန်စကီကပြောဆိုသွားခဲ့တာပါ။ဥရောပနိုင်ငံအများစုကဂျာမနီလက်နက်ချတဲ့မေလ၈ရက်နေ့ကိုအဲဒီလိုနှစ်ပတ်လည်နေ့ဖြစ်သတ်မှတ်ကြပြီးရုရှားကတော့မေလ၉ရက်နေ့ကိုသတ်မှတ်ပါတယ်။ယူကရိန်းကလည်းဆိုဗီယက်အောက်မှာရှိတဲ့နိုင်ငံတွေအတိုက်အရင်တုန်းကတော့မေလ၉ရက်နေ့ကိုနာဇီတွေပေါ်အောင်ပွဲနေ့ဖြစ်ကျင်းပခဲ့ရတာကဒီနေ့ကစပြီးခုလိုတရားဝင်မေလ၈ရက်နေ့အဖြစ်ပြောင်းလဲသတ်မှတ်လိုက်တာဖြစ်ပါတယ်။မေလ9ရက်နေ့ကိုတော့ရုရှားကျူးကျော်စစ်ကိုစတင်ရမှာဥရောပကထောက်ခံတာကိုအသိမှတ်ပြုတော့အဖြစ်ဥရောပနေ့ဖြစ်ယူကရိန်းတပ်ပရကသတ်မှတ်ပြထားလိုက်ပါတယ်ရုရှားကတော့ဒီနေ့မေလ9ရက်နေ့မှာဒုတိယကွာဆက်နာဇီတွေပေါ်အောင်ပွဲနေ့ဖြစ်ယင်းမီနီမှာအခမ်းအနားကျင်းပမှာဖြစ်ပါတယ်ယူကရိန်းကတိုက်ခိုက်မှာကိုစိုးရိမ်တဲ့အတွက်လုံခြုံရေးကိုတော့တင်းတင်းကြပ်ကြပ်ချတာပါတယ်ဒါပေမဲ့ရုရှားရဲ့တခြားဒေသတွေမှာတော့စစ်ပွဲကြောင့်အောင်ပွဲနေ့ကိုကျင်းပမှာဖြတ်ထားကြပါတယ်